မေရိကန်နိုင်ငံမှာတော့ပြီးခဲ့တဲ့သာသနာ့နေ့က Thanksgiving ကျေးဇူးတော်နေ့အပြီး Christmas ပွဲတော်နဲ့နှစ်သက်ကူးပွဲတော်တို့ဆင်နွှဲကြတဲ့ပွဲတော်ရဲ့ကာလအတွင်းဖြစ်ပါတယ်။အမေရိကန်နိုင်ငံသားအများစုကလက်ဆောင်တွေအချင်းချင်းပေးချဖို့အတွက်ဈေးဝယ်ထွက်တဲ့ကာလကြီးပေါ့ရှင်။ဈေးဝယ်ရရင်မမောနိုင်မပတ်နိုင
် Shop till you drop
ဆိုတဲ့ခြေကုန်လက်ပန်းကျတဲ့အထိဈေးဝယ်ကြသူတွေလည်းရှိပါတယ်။ဒါကြောင့်မို့လဲဈေးဆိုင်တွေကအယောင်းတွေ့ရလေးအောင်သူ့ထင်ကဈေးလျှော့ရောင်းတဲ့ကြော်ညာတွေသတင်းမီဒီယာတွေကတဆင့်ကြော်ညာကြလိရှိပါတယ်။အထူးဈေးနှုန်းတွေနဲ့လျှော့ရောင်းတဲ့ ATM အသုံးကိုပထမဦးဆုံးတင်ပြခြင်းနာကတော့
Early Bird Sale
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက EARLY Early ဆိုသောBIRD bird early bird early bird ဆိုတာစောစောထားတဲ့ညပေါ့ရှင် SALE sale ကတော့အထူးဈေးနှုန်းနဲ့ရောင်းတာဖြစ်ပါတယ်ဒီနေရာမှာ early bird စောစောထွက်တဲ့ညကတော့ the early bird always gets the worm ဆိုတဲ့အင်္ဂလိပ်စကားကယူထားတာဖြစ်ပါတယ်အထိပဲကတော့တီကောင်ကိုရှာစားတဲ့ညဟာမနေ့စောစောထရှာမယ်ဆိုရင်ကိုလိုချင်တဲ့တီကောင်ကိုရစမင်းဆိုတဲ့အထိပဲပါပဲတနည်းတော့ဥရလူပေါ့ရှင်အမေရိကန်နိုင်ငံမှာတော့ဘယ်နေရာမှဆိုတန်းစီပြီးစီကနဲ့ဝေချရတာမှုဒါကြောင့်လေ early bird sale ကဆိုင်ဖွင့်ဝင်ချင်းပထမရောက်တဲ့လူကဥပမာဒေါ်လာ100ရန်ကိုတဝက်ဈေးနဲ့လျှော့ပြီးပထမနိုင်ပိုင်းမှာဈေးနှုန်းချိုချိုနဲ့ရောင်းမယ်လို့သတ်မှတ်ထားတဲ့ပစ္စည်းတွေကိုဥရလူကဝယ်နိုင်တာဖြစ်ပါလေဒါကြောင့်မို့ early bird sale ကဥရလူဝယ်ခွင့်ရတာလို့ဆိုလိုပါလေဒီလိုမျိုးဥရလူဈေးလျှော့ရောင်းတဲ့အကြောင်းရေဒီယိုကကြော်ညာပုံဥပမာကို George Crow ကပေးပါလိမ့်မယ်။နားဆင်ကြည့်ကြရအောင်
။ Tomorrow Saturday save 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 at the early bird sale at Mann's Furniture Store. Everything 30% off. Doors open at 6 and prices are good until 10 o'clock.
မနေ့ပြန်စနေမှာဥရလူလျှော့ဈေးကိုမန်ပရီဘောကန်ဆိုင်မှာလုံမှာမှုဈေးတိတ်ကိုတက်တာကြမှာပါအားလုံး30ရာခိုင်နှုန်းလျှော့မယ်ဆိုင်တကားကို6နာရီစဖွင့်မယ်10နာရီအထိအဲ့ဒီလျှော့ဈေးနဲ့ရောက်မှာဖြစ်တယ်လို့အတိအပြန်ရပါတယ်နောက်ထပ်တင်ပြမယ့် EDM အသုံးကတော့
Door Busters
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက DOOR Door တကားBUSTERS Busters Pawena လို့လုံးောက်အဓိပ္ပာယ်ရပါတယ်။ဒီပေကတော့အခုလိုမျိုးကုန်ပစ္စည်းတွေကိုအထူးလျှော့ဈေးနဲ့ရောင်းချတာဆိုင်ဖွင့်ဝင်ခြင်းပထမနိုင်ပိုင်းချိန်မှာရောင်းချတာကိုဆိုလိုပါတယ်။ဈေးကတိတ်ကိုတက်တာစားတဲ့အတွက်ဝယ်သူတွေကသူ့ထင်ကလူပြီးတကားကိုချိုးရိုက်ပြီးဝယ်တော့မယ်ပုံစံမျိုးကိုရည်ညွှန်းထားတာဖြစ်ပါတယ်။ကုန်တိုက်တိုက်ကဒီအသုံးနဲ့ပတ်သက်လို့သတင်းစာထဲမှာကြော်ညာထည့်တာကိုဖတ်လိုက်ရတဲ့ခင်မွန်းတဲ့တူကသူ့ဇနီးကိုပြန်ပြောဟန်ကြောင်း George Crow ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Hey honey if we're going to that sale let's go early one of the doorbusters they have until 10 o'clock is videotapes at 99 cents and I'd like to get at least a dozen
ကဲချီအဲ့ဒီလျှော့ဈေးရောင်းတာကိုစောစောသွားရအောင်။ဆိုင်တကားဖွင့်ပြခြင်းရောင်းမဲ့လျှော့ဈေးတွေထဲမှာတော့ဗီဒီယိုအခွေတွေတစ်ခွေကို99ပြားနဲ့ဆယ်နာရီအထိရောင်းမှာမို့ကိုတော့အနည်းဆုံးတစ်ဒါဇင်လောက်ဝယ်ထားခြင်းနဲ့လို့အတည်ပြုရပါလိမ့်။နောက်ဆုံးတင်ပြမယ့် EDM အသုံးကတော့
Black Friday Sales
ဆိုတာပဲဖြစ်ပါလိမ့်။စာလုံးပေါင်းကတော့ BLACK Black ကတော့အမဲရောင်း Friday ကတော့တောက်ကြနေSALE sale ကတော့အထူးလျှော့ဈေးနဲ့ရောင်းတာပေါ့ရှင်။အမေရိကန်နိုင်ငံမှာကျေးဇူးတော်နေ့ကျရောက်တဲ့နိုဝင်ဘာလရဲ့သုထပ်ပကြာသပတေးနေ့ဟာနိုင်ငံတစ်ခွားအားလိုက်ရနေ့ဖြစ်ပါလေ။အဲ့ဒီကြာသပတေးနေ့အပြီးနောက်တစ်နေ့တောက်ကြနေ့မှာတော့ဈေးဝယ်သူတွေကယုံအားလိုက်ရဖြစ်တဲ့ကြာသပတေးနေ့ဆဲပြီးတောက်ကြနေ့ခွင့်ယူကစနေတင်းနေ့လေးရဲ့အနားယူလေးရှိရမှာအဲ့ဒီအားလက်ချီအတွင်းမှာဈေးဝယ်သူတွေအပြန်အဆိုင်ဈေးဝယ်ကြတာပေါ့ရှင်။အထူးသဖြင့်လျှော့ဈေးတွေကလည်းအပြန်အဆိုင်လျှော့ကြလို့ပေါ့။ Black Friday ဆိုတဲ့အသုံးကိုရှင်းပြရမယ်ဆိုရင်တော့စီးရင်ကင်ပညာမှာအယောင်းဆိုင်ဆိုင်တင်နဲ့အရှုံးပြရင် မြင်းနေစီးရင်ပြရတဲ့အခြေအနေရှိပြီးတော့အမြပြရင်တော့မြင့်အမင်းနဲ့စီးရင်ပြရလို့ Black Friday ဆိုတာကတော့အမြတ်တွေအများကြီးရတဲ့အတွက်ကြောင့်စီးရင်ပြတဲ့အခါမှာမြင့်အမင်းနဲ့စီးရင်ပြရတဲ့သဘောဖြစ်ပါတယ်။တနည်းအားဖြင့်တော့အယောင်းကောင်းတဲ့တောက်ကြံနေ့မှာအမြတ်တွေရတဲ့နေ့လို့ဆိုလို့ဒါဖြစ်ပါတယ်။ဆိုတော့ Black Friday စေးကတော့တနည်းအားဖြင့်ကျေးဇူးတော်နေ့ပြီးနောက်တနည်းတောက်ကြံနေ့မှာ
Bargain shoppers headed to the nation's stores and malls before sunrise this Black Friday to get specials on everything from toys to widescreen TVs. Early bird sale, doorbusters, Black Friday sales.
တို့ဖြစ်ကြပါလေ။နောက်သတင်းပါခုလိုချီမြှုပ်မှလည်းနောက်ထပ် idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။